စကိုင်းတိုင်းရှိမပင်မြို့နယ်အနောက်ခြမ်းနှုံကြီးကျေးရွာတဝိုက်မှာဒီဇင်ဘာ22ရက်မနက်အစောပိုင်းမှာဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်နဲ့စစ်ကောင်စီအကြတိုက်ပွဲပြင်းထန်ခဲ့ပါတယ်။တိုက်ပွဲအခြေအနေကြောင့်ကျေးရွာရှိရွာကရွာသားတွေအိုးအိမ်စုကဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါတယ်။ထောင်နဲ့ချီတဲ့ဒေသခံတွေ
ဆောင်အဝေးအထက်အစားအသောက်တွေအရေးပေါ်လိုအပ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမုံကပြောပြပေးပါမယ်ရှင်။စကိုင်းတိုင်းရင်းမပင်မြို့နယ်အနောက်ခြမ်းနှုံကြီးကျေးရွာနဲ့မြို့ကြီးကျေးရွာတဝိုက်မှာတော့ဒီဇင်ဘာလ22ရက်နေ့ဒီကနေ့မှာဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်နဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲပြင်းထန်ထန်ဖြစ်ခဲ့ပါတယ်။စစ်ကောင်စီဘက်ကအင်အားအမြောက်အများနဲ့
ဒီကနေ့တိုက်ပွဲအတွင်းမှာတော့ဒေသခံပြည်သူကာကွယ်ရေးတပ်ဖက်ကအထိခိုက်မရှိဘူးလို့ပြောပါတယ်။ ရှင်းမပင်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်လာမရှိသေးပါဘူး။စစ်ကောင်စီဘက်ကစစ်တပ်တွေလက်နက်ကြီးတွေနဲ့အုံပြူပြီးတော့ပစ်ခတ်နေတာလို့ဒေသခံပြည်သူတွေနဲ့ပြည်သူကာကွယ်ရေးတပ်ဖက်ကပြောပါတယ်။တိုက်ပွဲဖြစ်ပြီးတဲ့နောက်မှာတော့ပြည်သူကာကွယ်ရေးအဖွဲ့ကနယ်မြေရှင်းလင်းလာမှာမပေါက်ကွဲသေးတဲ့လက်နက်ကြီးတွေကောက်ရတာရှိတယ်လို့ပြောပါတယ်။ဒီတိုက်ပွဲ ဆင်းဝင်လာတယ်ဗျ။ဆိုးဆင်းဝင်လာပြီးတော့ဒီလိုဒေတာကန်တွေတော့ပြီးရတယ်ဗျ။အဲဒေတာကန်ခံလို့ပြီး900ချက်လောက်ပြီးရတယ်။ဟုတ်တယ်ဗျ။ဒီတိုင်ပဲဒီတိုင်ပဲဒီတိုင်ပဲကတော့ခုကျွန်တော်တို့ဒီဒီဒေတာကန်လည်းနေကန်ဒီပြတ်တဲ့ဖွဲ့တွေကဟိုဘာလို့နေနဲ့ဆက်လောက်လာလဲဒီလိုပြန်ပြတ်တိုင်နေလည်းကျွန်တော်အကုန်လုံးပြတ်ထွက်သွားတယ်။အဲ့ဒီကနေတော့သူတို့ဒေတာမှာတော့ပြန်လို့တော့မရသေးဘူး။ဒီနေ့မိကရရွာတွေလည်းခုံလုံးနေရာရှိသေးတယ်ဗျ။
တိုက်ပွဲခြေနေကြောင်းနှုံကြီးကြေးရွာမြို့ကြီးကြေးရွာပြောင်းပြာကြေးရွာရုံးလေးပင်ကြေးရွာလက်လှုပ်ကြေးရွာမြောက်နှုံးကြေးရွာမြေကျက်စုကြေးရွာရွာတောင်ကြေးရွာစတဲ့ကြေးရွာပေါင်း၈ရွာထပ်မနေအိုးရင်ဆွန့်ခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ပြောပါတယ
်။ဆစ်ဆောင်ဝေးတချို့ရွာဒီမှာကဟိုတမင်းနဲ့မဖားတဲ့ရွာတွေတော်တော်ရှိတယ်ဗျ။ဘာလို့ရှိလဲဆိုတော့ဟိုဘုဘက်ရွာကိုကြီးတယ်အဲ့ဒီရွာကလည်းပေါက်ကြီးတယ်ပြီးတော့တို့ချက်ပြင်းတဲ့လူတွေရှိတော့အခုချိန်လေးအဲဘယ်မဖားရသေးတဲ့ရှင်ပြေကြောင့်လည်းရှိနေတယ်ဗျ။
လက်ရှိချိန်ကတော့ဆောင်းနှင်းဖြစ်ပြီးတော့ရာသီဥတုကအေးတာကြောင့်စစ်ဘေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေအတွက်ဆောင်းအဝတ်အထည်ဆေးဝါးနဲ့အစားအသောက်တွေအရေးပေါ်လိုအပ်နေတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းငြိမ်းချမ်းတဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံရပြီးတဲ့နောက်မှာတော့မြန်မာနိုင်ငံတဝန်းမှာလက်နက်နဲ့ပြန်ပြီးတော့ခုခံတော်လှန်တာတွေဖြစ်နေခဲ့တာပါ။ဒီထဲမှာတော့သခိုင်းတိုင်းအတွင်းနေရာတော်တော်များများမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေဟာရက်စက်ဆိုသလိုရှိနေခဲ့ပါတယ်စစ်ကောင်စီတပ်တွေဟာသခိုင်းတိုင်းအတွင်းကျေးရွာတွေကိုလှည့်လည်ပြီးတော့စစ်စင်မှုတွေကိုဒီရပိုင်းအတွင်းမှာခက်စိတ်စိတ်လှုပ်ဆောင်နေပါတယ်ရှင်